မြန်မာနိုင်ငံသား MOU အလုပ်သမားများကိုထိုင်းနိုင်ငံထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေထိုင်းတောင်ပိုင်းဟိုင်ရိုင်းမြို့ကိုပို့ဆောင်တဲ့ဘတ်စကားတစ်စီးဟာမဲလမောင်းတက်ကားလမ်းမှာနိုဝင်ဘာလ29ရက်နေ့ညကတိမ်မောက်တာကြောင့်မြန်မာတွေအပါအဝင်လူ3ဦးသေဆုံးကကားပေါ်မှာလိုက်ပါလာတဲ့လူ40ကျော်တန်ရာရရှိခဲ့တယ်လို့သိရပါတယ်ဒီသတင်းကိုစုံစမ်းထားတဲ့ VOA သတင်းတောက်မအေးမကဆက်ပြီးပြောပြမှာပါ
ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေတဆင့် MOU နဲ့တရားဝင်လာတဲ့မြန်မာနိုင်ငံသားရွှေပြောင်းလူသမား40ကျော်တင်လာတဲ့ဘတ်စကားတစ်စီးဟာနိုဝင်ဘာလ29ရက်နေ့ကမဲဆောက်ကနေတက်ကိုသွားတဲ့တောင်တက်လမ်းမှာအရှိန်ပြင်းစွာဘောင်းနှင်ပြီးဗရိတ်ပေါက်ကတိမ်မောက်ခဲ့တာကြောင့်ကားပေါ်မှာပါလာတဲ့မြန်မာနိုင်ငံသားတွေသေဆုံးထဏ်ရာရတာတွေရှိနေတယ်ဆိုပြီးမြန်မာပြည်သားများအရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကပြောပါတယ
်မိုင်နဲ့60နဲ့80ကြာအခုက68မြင်းဆောင်300အဲ့ဒီနေရာမှာတိမ်မောက်တာအဲ့တော့ဟိုရင်မောင်းတစ်ယောက်နဲ့ထိုင်းနိုင်ငံသားရင်မောင်းတစ်ယောက်နဲ့မြန်မာနှစ်ယောက်ဒီဆုံးသွားတာပေါ့အခြားသော44ယောက်ကတော့တန်ရရတာပေါ့ကားပေါ်မှာ48ယောက်ပါတယ်အမှုလူသား45ယောက်ထိုင်းရင်မောင်းနဲ့ထိုင်းရင်လိုက်ရင်နောက်လိုက်တစ်ယောက်ပေါ့နော်အဲ့တော့ဟိုနောက်ဆုံးခြေနေရတော့သူတို့မဟာရတ်တက်မဟာရတ်စေုံကြီးတမှာရှိတယ်လေစေကွာကုတမှုခံနေရဒီထိုင်းနိုင်ငံဆိုင်ရာလူသမားတန်ရရှိရောလည်းတန်ရရှိတည်သွားနေတယ်လို့
မြန်မာတွေတင်လာတဲ့ကားတွေဟာပုံမှန်ပြေးဆွဲနေတဲ့ရင်လိုင်းတွေကကားတွေလိုမဟုတ်ပဲကားကြန့်ခိုင်မှုအားနည်းတာတွေစစ်ဆေးမှုတွေပေါ့ဆတာတွေကြောင့်အခုလိုမျိုးမကြာခဏတိမ်မမှုတွေဖြစ်ရတယ်လို့လည်းဦးမိုးကျိုးကပြောပါတယ်
။ကြာကြန့်ခိုင်မှုအားနည်းတာတွေရင်တိမ်ချော်တာရှိနိုင်တယ်။ခုကလည်းကားပြောမစို့ brake ပေါက်ပြီးလမ်းတိမ်ချော်ပြီးပေါက်သွားတာပဲ။အရင်ကျွန်တော်ကိုဗစ်မဖြစ်ခင်3နှစ်တုန်းကဒီလမ်းမိုင်းကိုစောင့်ကြည့်တဲ့အဖွဲ့တွေပါလေ။ကုန်းလမ်းပို့ဆောင်ရေးဌာနကလေမော်တော်ရင်မောင်းကိုဟိုတော့မဲ့ဆိုရင်အရက်သေးတာတောက်စားတာချင်းရှိပြီမွေးစေးသုံးစားတယ်ရှိပြီစစ်သေးတယ်ကောင်းတော့ပါလာတဲ့လူတွေကလည်းဒီစီကန်းနဲ့ဒီကားပေါ်မှာလိုက်ပါလာချင်းရှိပြီစစ်သေးတာကြီးလှုပ်တယ်တပတ်တွေပတ်ဖို့အဲ့ဒါတွေပေါ့ဗျာအဲ့ဒါလိုတာပေါ့ဗျာအကုန်လုံးလွန်ခဲ့သော3နှစ်လောက်ကအခုမလှုပ်တော့ဘူ
းမဲဆောက်တက်လမ်းမပေါ်ကဒွိုင်းရုတ်တောင်ကုန်းနေရာဟာမကြာခဏကားတိတ်မောက်ပြီးတေဆုံးမှုများတာကြောင့်တင်မင်းတမန်နေရာအဖြစ်လဲထိုင်းလူမျိုးတွေကခေါ်နေကြတာပါအခုများသောအားဖြင့်မြန်မာလူသမားတွေကိုတယ်ဆောင်လာတဲ့ကားတွေဟာပုံမှန်ပြေးဆွဲနေတဲ့လိုင်းကားတွေမဟုတ်တာကြောင့်ယင်ကြက်ခံမှုရှိမရှိဆိုတာတေချာစစ်ဆေးတာတွေသိမရှိဘူးလို့လဲအလူသမားရေးဆောင်ရွက်နေသူတွေကဝေဖန်နေကြတာပါဒီကားတွေဟာတာမန်လိုင်းကားတွေထက်စီးလုံးကားယင်ဈေးနှုန်းသက်သာတာကြောင့်အေဂျင်စီတွေကအသုံးပြုကြတာများတယ်လို့လဲဆိုပါတယ်လိုင်းကားကားဂိတ်မှာအလုလုကန်နေတဲ့မြန်မာလူသမားတို့ကတော့လိုင်းကားတွေဟာတေးချာစစ်ဆေးမှုလုပ်တာကိုတွေ့ရကြောင်းကားသမားတွေဟာကားပေါ်မှာမူးယစ်စေတာကိုတောက်သုံးတာမျိုးမရှိရတဲ့အပြင်ကားကိုအမြန်မောင်းတာဆိုရင်လည်းခရီးသည်တွေကတိုင်ကြားတာတွေလုပ်နိုင်ကြောင်းပြောပြပါတယ်သူတို့ကားဂိတ်တွေမှာတော့ထွက်တဲ့ကားတွေဟာခရီးဝေးမသွားခင်မှာကြိုတင်စစ်ဆေးတာတွေရှိတယ်လို့လည်းဆိုပါတယ
် Highway ကားတွေကျွန်တော်ဂိတ်မှာတွေတော့ကျူတာမထွက်ခင်သူက2ရက်ကျူပြီးဆေးရတယ်စစ်ဆေးလဲအဲ့ဂိတ်ဘရိတ်တို့ဒီစီအာတိုင်းတို့ပါတော့အားလုံးဘိန်းပါအခြေအနေဘယ်လိုရှိရလဲဒီဆက်ဆေးကအများအားပုံမှန်စစ်ပေးနေရတယ
်ထိုင်းနိုင်ငံတက်ပြည်နယ်မဲဆောက်ကနေအထက်မဲဆောက်တက်တောင်ကြားလမ်းမှာမကြာခဏယင်တိမ့်မှုတွေဖြစ်ပြီးမြန်မာတွေအစုလိုက်အပြုံလိုက်ထိခိုက်ဒဏ်ရာရတာတွေတိတ်ဆုံးတာတွေရှိနေပါတယ်အခုလိုမျိုးတရားဝင်အလုပ်သမားတွေတယ်ဆောင်လာတဲ့နှစ်ထပ်ဗတ်စကားကြီးတွေဟာလည်းမကြာခဏတိတ်မောက်တာတွေမီးလောင်တာတွေရှိခဲ့ပါတယ်ရှင်
ဒါကတော့ထိုင်းနိုင်ငံဘက်ကအခြေအနေကိုမှတ်အေးမှပြောပြသွားတာပါ